လည်းမြူတွေ Facebook ကတော့အပြောင်းလဲတွေလုပ်ဖို့စမ်းသပ်နေပြီနော်ဒုတိယကတော့သုံးဆွဲသူတွေ Facebook ကိုဖွင့်လိုက်တာနဲ့စမြင်ရတဲ့ News Feed ကို2018ခုနှစ်မှာအပြောင်းလဲတွေလုပ်ဖို့ပြင်နေတာဗျ Facebook ကုမ္ပဏီတာဝန်ရှိသူတွေရဲ့အပြောအရကတော့လူတွေအနေနဲ့ဘာမှန်းတိတိကျကျမသိပဲတွေ့မြင်နေရတာတွေထက်ဆွေးနွေးမှုတွေပိုဖြစ်လာစေမဲ့ Post မျိုးတွေကိုပိုဦးစားပေးမယ်လို့ဆိုတာပဲဗ
ျဒီကနေ့နေ့အတွင်း Facebook ကိုအသုံးပြုပြီးတော့သတင်းမားတွေလောက်ချံသတင်းတွေဖျက်ချီတဲ့ကိစ္စအတော်လေးဆူဆူဝါးဝါဖြစ်ခဲ့ပြီးတဲ့နောက်လူမှုဖွဲ့စည်းပေါ်ဆိုရှယ်မီဒီယာရဲ့အနှုတ်လက္ခဏာဆောင်တက်ရောက်မှုတွေကိုဝေဖန်တာတွေလည်းရှိလာတဲ့အတွက် Facebook ကအခုလိုအပြောင်းလဲလုပ်ဖို့ကြိုးစားလာတာပဲရှင
့်ဟုတ်ပါတယ် Facebook ကိုတည်ထောင်သူ Mark Zuckerberg ကိုယ်တိုင်က Facebook ပေါ်မှာ Post ထုတ်တင်ပြီးပြောထားပါသေးတယ်ကျွန်တော်တို့ရဲ့ဝန်ဆောင်မှုတွေဟာသုံးစွဲရတာပြောဖို့ကောင်းအောင်မကလူတွေရဲ့တာယာဝါပြောရေးကောင်းမွန်စေဖို့အတွက်လည်းတာဝန်ရှိတယ်လို့ကျွန်တော်တို့ခန်းစားရပါတယ်ဆိုပြီးရေးထားတာပဲ
Facebook ကုမ္ပဏီရဲ့ News Feed ဌာနအကြီးအကဲ Adam Mosseri က Blog Post တခုမှရေးထားတာလည်းရှိပါသေးတယ်ဘယ် Post တွေဟာမိတ်ဆွေတငယ်ချင်းတွေနဲ့အပြန်အလှန်ပြောဆိုခြင်းပွဲရှိလာဖို့ကျွန်တော်တို့ခံမှန်းပါမယ်အဲ့ဒီလို Post တွေကိုထိတ်ဆုံးမှပုံမြင်ရအောင်လုပ်ပေးပါမယ်လို့ဆိုရဲရှင
်အပြန်အလှန်မှတ်ချက်ပေးဆွေးနွေးကြတဲ့ Post မျိုးတွေကိုပြန်မျှဝေခြင်းပွဲရှိတာနဲ့တုံ့ပြန်ခြင်းပွဲရှိတဲ့ Post မျိုးတွေအကြံဉာဏ်တောင်းတဲ့တငယ်ချင်းတယောက်ရဲ့ post ပဲဖြစ်ဖြစ်ခရီးထွက်ဖို့အကြံတောင်းတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဆွေးနွေးပြောဆိုတာတွေအများကြီးဖြစ်နေတဲ့သတင်းဆောင်ပါသို့မဟုတ် video ပဲဖြစ်ဖြစ်အဲ့ဒါမျိုးကိုပို့ပြီးဦးစားပေးသွားပါမယ်တဲ့
အတိတ်တွေကတော့ရှင်ဒီ Facebook ပေါ်မှာသတင်းဌာနတွေကတင်နေတဲ့သတင်းတွေ video တွေထက်မိတ်ဆွေတငယ်ချင်းတွေကြားမှာဆက်သွယ်ပြောဆိုဖလှယ်တာတွေကိုပို့ဦးစားပေးပြီးတော့တင်ပေးမယ်ဆိုတဲ့သဘောပါပဲရလကတော့သတင်းဌာနတွေရဲ့သတင်းတွေကိုအတွေ့ရနည်းလာပွဲရှိပါတယ
်။မိသားစုမိတ်ဆွေတငယ်ချင်းတွေကိုဦးစားပေးပြီးတော့အပြောင်းလဲလုပ်ဖို့ Facebook ကကြိုးစားတာဒါပထမဆုံးတော့မဟုတ်ပါဘူး။2016ခုနှစ်တုန်းကလည်းတချိန်လုပ်ခဲ့ပါသေးတယ်။အဲဒီတုန်းကလည်းထုတ်ဝေသူတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေကဖွင့်ထားတဲ့ Facebook စာမျက်နှာတွေမှာမျှဝေတာတဲ့ကိုတည်တဲ့လူတွေကတင်တဲ့ post တွေကိုဦးစားပေးပြီးဖော်ပြမယ်လို့ Facebook ကကြေညာခဲ့တာပါ။2015ခုနှစ်တုန်းကလည်းအလားတူလုပ်ခဲ့ဘူးပါသေးတယ်။
အဲ့ဒီပြောင်းလဲတွေမှာအထင်သာသွားတာကတော့သတင်းဌာနတွေပါပဲ။သတင်းဌာနတွေရဲ့ website တွေကို Facebook ကနေတဆင့်ရောက်တဲ့အရေးအတွက်ဟာတိတိသားသားကျသွားခဲ့တယ်လို့သတင်းဌာနတွေကပြောကြပါတယ်
။အခုနောက်ဆုံးအပြောင်းလဲကိုတော့လက်ရှိမှာနိုင်ငံ6ခုမှာစမ်းသပ်လှုပ်ဆောင်နေပါတယ်။ဒါပေမဲ့ Facebook ကသူတို့ဖတ်တာစမ်းသပ်နေတာဖြစ်ပြီးအဲ့ဒီနိုင်ငံတွေကသုံးဆွဲသူတွေကိုကြိုတင်ပြီးတရားဝင်အသိပေးအကြောင်းကြားတာမျိုးတော့မရှိပါဘူး။အဲ့ဒီနိုင်ငံတွေကတော့ Slovakia, Sri Lanka, Cambodia, Bolivia, Guatemala နဲ့ Serbia နိုင်ငံတွေပ
ါ။စမ်းသပ်နေတဲ့ပုံကတော့ဒီလက်ရှိလူတွေနေစဉ်မြင်တွေ့သုံးစွဲနေတဲ့ News Feed ကနေတကယ့်သတင်းဌာနအစစ်မှန်တွေရဲ့သတင်းတွေကိုဖယ်ထုတ်လိုက်ပြီး Explore ဆိုတဲ့စာမျက်နှာသစ်တစ်ခုထပ်ဖွင့်ပြီးတော့အဲ့ဒီထဲမှာတွားထည့်ထားတာပါ။ဆိုတော့ဒီနိုင်ငံ6နိုင်ငံကတော့ Facebook ရဲ့အစမ်းသပ်ခံနိုင်ငံတွေဖြစ်သွားတော့တာပါပဲ
။လက်ရှိစမ်းသပ်ဆဲကာလမှာကိုပဲအနှုတ်လက္ခဏာဆောင်အကျိုးဆက်တွေရှိနေတာကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာပဲ New York Times သတင်းဌာနနဲ့တခြားသတင်းဌာနတွေမှာရေးသားဖော်ပြကြပါတယ်။အဓိကအကျိုးဆက်ကတော့အစောပိုင်းကပြောခဲ့သလိုပါပဲ။သတင်းဌာနတွေရဲ့ website တွေကို Facebook ကနေတစ်ဆင့်ဝင်ကြည့်တဲ့အခြေအတွေ့တိတိတသားကိုကြားသွားတာပါ။ Bolivia ကသတင်းဌာနကြီးတစ်ခုဆိုရင်သူတို့ website ကိုဝင်ကြည့်တာ20ရာခိုင်နှုန်းအထိတောင်မှကြားသွားတယ်တဲ့
။အဲ့ဒါအပြင်အတော်လေးစိုးရိမ်နေကြီးပြောလာနေကြတာကတော့တကယ့်သတင်းဌာနတွေရဲ့သတင်းတွေကိုလူတွေကမတွေ့တော့တာကြောင့်အဲ့ဒီနေရာမှာလောက်ကျန်သတင်းတွေသတင်းမားတွေကပိုးပြီးတော့နေရာယူလာတယ်ဆိုတာပါဆလိုဗာကီးယားမှာဖြစ်သွားတာဆိုရင်အတော့ကိုထိရှားတာပဲလीနော
်ဟုတ်တယ်ဗျ Facebook ကလုလိုက်တဲ့အကြောင်းလဲတွေကြောင့်ဆလိုဗာကီးယားမှာသတင်းမားတစ်ခုပြန့်သွားတဲ့ဖြစ်ရပ်ကို New York Times သတင်းစာမှာရေးထားတာပါသူရဲ့ပိုက်ဆံအိတ်ပျောက်သွားတဲ့မွတ်စလင်တယောက်ကတွေ့လို့ပြန်လာပြီးတဲ့လူကိုဒီအကျံဖက်ဝါဒီတွေကြံစီနေတဲ့တိုက်ခိုက်မှုတစ်ခုအကြောင်းပြောပြပြီးတော့ပြန်ကျေးဇူးဆက်လိုက်တယ်ဆိုပြီးရေးတင်ထားတာပါအ
ဲ့ဒီဇာတ်လမ်းကို Facebook ပေါ်မှာအကြီးအကျယ်ပြန်ဖြန့်ကြတာကြောင့် Slovakia ရဲ့တပ်ဖွဲ့ကအဲ့ဒီဖြစ်ရဟာမဟုတ်ပါဘူးဆိုပြီးတော့ကိုညှင်းတဲ့ကြေညာချက်ထုတ်ခဲ့ရပါတယ်ဒါပေမဲ့ရဲတပ်ဖွဲ့ရဲ့သတိပေးထုတ်ပြန်ချက်ကကြတော့တရားဝင်ထုတ်ပြန်ချက်တစ်ခုဖြစ်နေတဲ့အတွက်အသုံးပြုသူတွေရဲ့ News Feed မှာတွားမပေါ်ပါဘူးဆိုတော့လူတွေကသတင်းတူကိုပဲတွေ့ပြီးတော့တာဝန်ရှိသူတွေရဲ့တရားဝင်ထုတ်ပြန်ချက်ကိုတော့မတွေ့ဘူးဆိုတာမျိုးဖြစ်သွားတာပေါ့ရှင်
။ဒီနိုင်ငံ6နိုင်ငံမှာလက်ရှိစံတက်နေတဲ့ Explore Season ရဲ့ Demand ချက်တွေကိုပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ Facebook က Blog မှာတင်တဲ့ Post ခုမှာရှင်းပြခဲ့ပါတယ်။စံတက်ချက်ရဲ့ရည်ရွယ်ချက်ကတော့လူတွေအနေနဲ့ပုံကိုယ်ရေးအကြောင်းအရာတွေနဲ့အများပြည်သူအားလုံးနဲ့ဆိုင်တဲ့အကြောင်းအရာတွေကိုတီးခြားစီရှိစေချင်မလားဆိုတာနားလည်ဖို့ဖြစ်ပါတယ်လို့ဆိုထားပါတယ်။ လက်ရှိစမ်းသပ်နေတဲ့နိုင်ငံတွေပြင်ဆက်ပြီးတိုးချဲ့ဖို့လည်းမရှိသေးဘူးလို့ Facebook News ဌာနအကြီးအကဲ Adam Mosseri ကရေးထားပါတယ
်။ New York Times သတင်းစာရဲ့သတင်းဆောင်ပါးမှာရေးသားထားတာကတော့ဒီအပြောင်းလဲတွေနဲ့ပတ်သက်ပြီးသတင်းစာကမေးတဲ့မေးခွန်းတွေကို Facebook ကပြန်မဖြေခဲ့ပါဘူးတဲ့။ Facebook ကုမ္ပဏီအနေနဲ့သတင်းအချက်လက်အတွက်ကမ္ဘာလုံးဆိုင်ရာနေရာတစ်ခုအဖြစ် Facebook ရဲ့အခန်းကဏ္ဍကိုအလေးအနက်သဘောထားပါတယ်လို့ပဲ Mr. Mosseri ကထုတ်ပြန်ချက်တစ်ခုမှာပြောခဲ့ပါတယ်တဲ့
။ Newsweek မှာစမ်းသပ်နေတဲ့အကြောင်းလေးတွေကြောင့်ကမ္ဘောဒီးယားမှာလည်းရိုက်ခတ်မှုတွေရှိထားပါတယ်။ Facebook သုံးတဲ့ကမ္ဘောဒီးယားနိုင်ငံသားတွေအနေနဲ့ယုံကြည်ရတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကို Facebook ပေါ်မှာဘယ်နေရာသွားစာရမယ်ဆိုတာမသိကြတော့ဘူးလို့အင်္ဂလိပ်ဘာသာနဲ့ထုတ်တဲ့ The Phnom Penh Post သတင်းစာရဲ့ Editor Stuart White ကပြောတာကို New York Times စောင်းပါးမှာဖော်ပြထားပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာတပ်တန်းရှင်အုပ်ချုပ်နေသူလက်ရှိဝန်ကြီးချုပ်ဟွန်ဆန်ကနိုင်ငံရေးအထိုက်အခံတွေတက်ကြွလှုပ်ရှားသူတွေသတင်းမီဒီယာတွေကိုဖိနှိပ်ဖြိုခွဲနေတာကြောင့် Facebook ဟာလူတွေအတွက်သတင်းရယူဖို့အဓိကနေရာတစ်ခုဖြစ်လာနေတာပါ။အခုတော့စမ်းသပ်နေတဲ့အပြောင်းအလဲကြောင့်သုံးဆွဲသူတွေအခက်တွေ့နေပုံပါပဲ။
ဒီစံသက်လုဆောင်နေတာတွေဘယ်တော့အဆုံးသတ်မယ်ဆိုတာကိုတော့ Facebook ကအခုထိမပြောသေးပါဘူးခင်ဗျာ။